မလေးရှားနိုင်ငံကနိုင်ငံခြားသားတရားမဝင်ရွှေ့ပြောင်းနေထိုင်နေသူတွေကိုဒဏ်ကြေးတက်တာတဲ့အစီအစဉ်နဲ့တစ်နှစ်အတွင်းလူဦးရေတသိန်းခွဲလောက်နေရက်ပြန်ပို့ခဲ့တယ်လို့မလေးရှားလူဝင်မှုကြီးကြပ်ရေးဌာနကဆိုပါတယ်။ဒါအပြင်ဒီဇင်ဘာလကုန်မှာနေရက်ပြန်ပို့ခွင့်ပြုထားတဲ့ရက်သက်တမ်းကုန်တော့မှာဖြစ်တဲ့အတွက်နောက်နှစ်ဇွန်လအထိလဲဒဏ်ကြေးတက်တာစွာနဲ့တရားမဝင်နေထိုင်သူတွေကိုနေရက်ပြန်ရေးအတွက်တက်တန်းထပ်တိုးပေးလိုက်ပါတယ်။ VOA မြန်မာပိုင်းရဲ့သတင်းတောက်မအေးမှာသတင်းပေးပို့ထားပါတယ်ရှင
်။မလေးရှားနိုင်ငံကနိုင်ငံသားတရားမဝင်ရှေ့ပြောင်းနေထိုင်နေသူတွေကိုဒဏ်ကြေးတက်တာတဲ့အစီအစဉ်နဲ့တစ်နှစ်အတွင်းလူရည်သတိန်းခွဲလောက်နေရက်ပြန်ပို့ခဲ့ရမှာမြန်မာနိုင်ငံသားတွေလည်းပါဝင်ကြောင်းမလေးရှားနိုင်ငံကမြန်မာတွေကိုအကူအညီပေးနေတဲ့အလုံသမားရေးလှုပ်ရှားသူဦးတီဟာမမောင်ကပြောပြပါတယ်
။ပြီးခဲ့တဲ့ကျွန်တော်တို့ဒီ2020ဒီအဲ့ဒီဒီနှစ်2021ဒီဇင်ဘာအထိသူတို့ပြန်ပို့ထားတဲ့စာရင်းအရဆိုလို့ရှိရင်တော့စုစုပေါင်းဒီနိုင်ငံသားအလုပ်သမားတွေစုစုပေါင်းသသိန်းခွဲလောက်ပြန်ပို့တယ်ပေါ့နော်အဲ့ဒီပြန်ပို့တဲ့အထဲမှာကျွန်တော်တို့မြန်မာနိုင်ငံသားတွေလည်းပါတာပေါ့အများဆုံးတန်ကျင်ပြင်းတဲ့နိုင်ငံ၃နိုင်ငံကတော့အင်ဒိုနီးရှားနိုင်ငံရယ်ဘင်္ဂလားဒေ့ရှ်ရယ်အိန္ဒိယရယ်ပေါ့အင်ဒိုနီးရှားဆိုလို့ရှိရင်9000ကျော်တယ်ပေါ့နော်အဲဘင်္ဂလားဒေ့ရှ်ဆိုရင်လည်း2000ကျော်တယ်ဟိုအိန္ဒိယကတော့19000ကျော်တာပေါ့ဆိုတော့ဒါကတော့သူတို့နိုင်ငံမှာတရားမဝင်နေထိုင်ပြီးတော့သူတို့ပြည်တော်ပြန်တဲ့ဒီသူတွေစီးရင်ပေါ့အဲ့ထဲမှာလည်းမြန်မာနိုင်ငံသားတွေပါတယ်ပေါ့နော်ဒါပေမဲ့မြန်မာနိုင်ငံသားဘလောက်ပါတယ်ဆိုတာတော့အတိအကျသူတို့ဘာမှသတင်းထုတ်ပြန်ထားတာတော့မရှိသေးဘူ
းအခုဆိုရင်တရားမဝင်နိုင်ငံသားအလုပ်သမားတွေနေရက်ပြန်နိုင်ဖို့အတွက်ဒဏ်ကြေးတက်တာစွာနဲ့ခွင့်ပြုထားတဲ့ရက်ဟာဒီဇင်ဘာလကုန်အထိဖြစ်ပေမဲ့နောက်နှစ်ဇွန်လအထိတက်တန်းထပ်တိုးပေးမယ်ဆိုတဲ့အကြောင်းကိုလည်းဒီကနေ့မှပဲစတင်ကြေညာပေးခဲ့တယ်လို့လည်းဆိုပါတယ်
။ဟိုတကယ်တရားဝင်ကြေညာတော့ဒီနေ့မှကြေညာတာပေါ့။တော့အစည်းအဝေးမှာတော့သူမနေ့ကတော့သူထုတ်ပြောလိုက်တာတော့တွေ့တယ်ခင်ဗျ။နိုင်ငံသားအလုပ်သမားတွေကိုသူ့နိုင်ငံမှာရေးရှည်မနေအောင်လို့လည်းပါတာပေါ့နော်။အဲ့ဒါအတွက်ကိုသူကလမ်းဖွင့်ပေးတဲ့အနေနဲ့နောက်နှစ်ဂျွန်ထိထပ်ပြီးတော့တက်တန်းထပ်တိုးပေးထားလိုက်တယ်ခင်ဗျ
။မလေးရှားနိုင်ငံမှာကိုဗစ်အရေးပေါ်ကာလအတွင်းအထောက်အထားမဲ့တွေအတွက်အလုတ်ကန်အခွင့်အလမ်းတွေလည်းအဆင်မပြေသလိုဖမ်းဆီးမှုတွေလည်းရှိနေတဲ့အတွက်တချို့လည်းနေရက်ပြင်ကျင်ကြသူတွေလည်းရှိကြတယ်လို့ဆိုပါရယ်အခုလိုမျိုးတရားမဝင်နိုင်ငံသားတွေအတွက်ဒဏ်ကြေးတက်တာစွာနဲ့နေရက်ပြန်ဖို့ခွင့်ပြုတဲ့တက်တန်း6လလောက်ထပ်တိုးပေးလိုက်တဲ့အတွက်နေရက်ပြန်လို့တဲ့မြန်မာတွေအတွက်တော့အဆင်ပြေနိုင်တယ်ဆိုပြီးဥတီယာမမောင်ကဆိုပါရယ
်တချို့တွေကလည်းဒီမှာနေရတာအဆင်မပြေတဲ့လူတွေတော်တော်များများရှိတာပေါ့နော်သူအလုတ်ကန်အဆင်မပြေတာရဲ့နောက်ပြီးတော့တရားမဝင်နေထိုင်တဲ့အတွက်အဖမ်းကြီးတွေကြောင့်တချို့ပြန်ကျင်ကြတဲ့လူတွေအတွက်တော့ကောင်းပါလေခင်ဗျာ။ဘာလို့လဲဆိုတော့ဒီမှာနှစ်ကုန်ပိုင်းမှာတို့ဖမ်းတဲ့စီးတဲ့အစီအစဉ်တွေကလည်းစနေပြီကြတော့လေ။အဲ့တော့အဲ့လိုအစီအစဉ်တွေရှိနေတဲ့အခါကျတော့တချို့တော့လည်းဒီမှာနေဖို့အဆင်မပြေရဲ့အဆင်မပြေဘူးပေါ့နော်။ဟိုမနေရဲကြဘူးပေါ့။အဲ့တော့အဲ့လိုအနေအထားမျိုးမှာဒီလိုအစီအစဉ်တွေဖွင့်ပြီးထားတယ်ဆိုရင်တော့တရားမဝင်နေထိုင်တဲ့လူတွေအတွက်တော့ပိုပြီးကောင်းပါလေပြန်ဖို့အတွက်အဆင်ပြေပါတယ
်ဒီအစီအစဉ်ဟာမလေးရှားနိုင်ငံမှာရှိတဲ့တရားမဝင်ရွှေ့ပြောင်းနေထိုင်နေသူတွေကိုတရားစွဲဆိုတာမျိုးတွေမလုပ်ဘဲနေရက်ပြန်နိုင်ရေးအခွင့်အလမ်းပေးဖို့သာရည်ရွယ်ထားကြောင်းလူဝင်မှုကြီးကြပ်ရေးညွှန်ကြားရေးမှူးချုပ်မစ္စတာဒတ်တ်ကပြောကြားခဲ့ပါတယ်မလေးရှားနိုင်ငံမှာတရားဝင်ရောတရားမဝင်ပါမြန်မာ၅သိန်းခွဲတဲ့မနေ့အလုပ်လုပ်ကြနေကြတာဖြစ်ပါတယ်ရှင်